ရန်ကုန်တိုင်းဒေသကြီးတရားဥပဒေချုပ်ကိုအဂတိလိုက်စားမှုတိုက်ဖြတ်ရေးဥပဒေနဲ့ဖမ်းဆီးလိုက်တဲ့အပြင်ဥပဒေချုပ်ယာရုဒါဝင်ကပါသမ္မတကရက်စဲလိုက်တာဟာအဂတိလိုက်စားမှုတွေနဲ့ယုံညွင်းချစားနေတဲ့တရားရေးမှန်တိုင်းကိုတက်မှတ်အောင်နောက်ဥပဒေကိုလက်တလုံးချလုပ်နေတာတွေကိုဟန့်သွားအောင်ထိထိရောက်ရောက်ကင်တွယ်ပြလိုက်တဲ့လုပ်ရက်တစ်ခုအဖြစ်ဥပဒေပညာရှင်တွေကရှုမြင်ကြပါတယ်အခုလိုအရက်သားအစိုးရလက်ထက်ပထမဦးဆုံးအကြိမ်တိုင်းတရားဥပဒေချုပ်ကိုဖမ်းဆီးပြလိုက်တဲ့အတွက်ပြည်သူတွေကြားတရားရေးမှန်တိုင်းအပေါ်ယုံကြည်ကိုးစားမှုပိုရှိလာနိုင်တယ်လို့တရားရေးဝန်ထမ်းတွေကြားလက်ပေးလက်ယူမှုရှိနေတာတွေကိုလည်းဒီထက်ပိုပြီးကြဲကြဲပြက်ပြက်စုံစမ်းအရေးယူမှုတွေပိုလုပ်တင်နေဆိုပြီးထောက်ပြကြပါတယ်အသေးစိတ်ကိုဆက်ပြီးတင်ပြပေးပါမယ်ရှင်အာဂရီလိုက်စားမှုတိုက်ဖြတ်ရေးဥပဒေနဲ့ဖမ်းဆီးခံထားရတဲ့ရန်ကုန်တိုင်းဒေသကြီးဥပဒေချုပ်ဦးဟန်ထူကိုဖွဲ့စည်းပုံအခြေခံဥပဒေပုံမှန268အာဂရီလိုက်စားမှုတိုက်ဖြတ်ရေးဥပဒေပုံမှန29ပါပြဋ္ဌာန်းချက်တွေအရယာရုတာဝင်းကနေရက်စဲလိုက်ကြောင်းစက်တင်ဘာလ14ရက်နေ့နေ့စွဲနဲ့သမ္မတဦးဝင်းမြင့်ကလက်မှတ်ရေးထိုးအမိန့်ထုတ်ပြန်လိုက်ပါတယ်အခုလိုမျိုးတိုင်းဥပဒေချုပ်ကိုနိုင်ငံတော်သမ္မတကိုယ်တိုင်လက်မှတ်ရေးထိုးပြီးယာရုကနေဖယ်ရှားလိုက်တဲ့အဖြစ်ကတော့တရားရေးဝန်ထမ်းတွေကြားအာဂရီလိုက်စားမှုနဲ့ပတ်သက်ပြီးဟန့်သွားအောင်ဆောင်ရွက်ပြလိုက်တဲ့လုပ်ရတခုအဖြစ်မြန်မာနိုင်ငံရှေ့နေများကိုရက်ကရှေ့နေကြီးဦးသိန်းတန်းဦးကရှုမြင်ပါတယ
်ဒီလိုဥရေချုပ်အပါဝင်ဒီလိုရုပ်တိနဲ့ကိစ္စနဲ့ပတ်သက်ပြီးတော့သမရတာတောင်းတဲ့နင်းကြိုက်တွေလိုက်ပြီးဒီလိုတရားခွင့်ဖြစ်အောင်လုပ်လိုက်တာဟာဖြစ်နေတရားစီရင်မှာကျွန်တော်တို့အောင်ပွဲတစ်ခုပဲဖြစ်တယ်လူလူဘက်ကနေပြီးတော့လုပ်လိုက်တဲ့ကိစ္စတူတူကျွန်တော်တို့အဲ့လိုမြင်တယ်အဲ့လိုခံစားရတယ်တော့တခါခုအာရီလိုက်စားမှုနဲ့ပတ်သက်တဲ့ဆောင်ရွက်တဲ့ကိစ္စတွေပြောရင်2008ဖွဲ့စည်းပုံရပြီးလုပ်တာလေ2008ဖွဲ့စည်းပုံချင်းတွေပုံမှန်58အရာသမရာနိုင်ငံဘာရမှာအထွတ်ထိပ်ပုဂ္ဂိုလ်ဖြစ်တယ်ဖွဲ့စည်းပုံချင်းတွေပုံမှန်196ကကြီးအရာသမရာဝန်ထမ်းအားလုံးရဲ့အကြီးအကဲဖြစ်တယ် head of the staff သူကဒီလိုကိစ္စတွေဆောင်ရွက်ခွင့်ရှိတယ်ခုကသူကတရားစီရင်ရေးဝန်ဆက်ဖက်တာမဟုတ်ဘူးလေဖြစ်လာတဲ့ပြဿနာတွေပတ်သက်ပြီးတော့တရားသူကြီးချုပ်ရယ်ဥပဒေချုပ်ရယ်နောက်ဒီအဂရီလိုက်စားမှုကော်မရှင်ဥပဒေနဲ့အညီဖြစ်အောင်လုပ်ပေးပါလို့ပြောတာလေနော်ရေးယူလိုက်ပါလို့ပြောတာမဟုတ်ဘူးနော်ဖြစ်စဉ်ကလည်းပဲဥပဒေနဲ့ပြောလို့ရှိရင်ပောက်ကော21ခုနဲ့နိုင်ငံတော်တရားရုံးတည်ထောင်တဲ့အချိန်ကစပြီးတော့ကျွန်တော်တို့တစ်ကြိမ်တစ်ခါမှမကြားဘူးတဲ့နော်ဒီနိုင်ငံမှာရိုက်ရတဲ့ကိစ္စမျိုးကိုရုပ်သိမ်းဝင်ပြီးတဲ့ကိစ္စပေါ့နော်အတော်ကိုရုပ်ပြဆင်းနေတဲ့ကိစ္စဖြစ်ပါတယ်ဒီလိုအမှုမျိုးမပြောနဲ့မတော်တဆရင်တိုင်းမျိုးဖြစ်တဲ့304ကကြီးလို့အမှုမျိုးမှာတောင်းပါလူများလို့ချင်းရုပ်သိမ်းဝင်ပေးဘူးဒီလိုကိစ္စကြီးမှာဒီလိုဖြစ်သွားတဲ့ဟာကြီးကတော့အတော်ကိုရုပ်ပြဆင်းနေတဲ့ကိစ္စဖြစ်တဲ့သမရမနေနိုင်ပဲနဲ့190ကကြီးကိုတုံးပြီးတော့ဝင်ကြောတယ်ကျွန်တော်တို့သူလောက်တာလောက်ကပန်နေလို့ကျွန်တော်တို့တော့
ဟာသားတယောက်ဆောင်အောင်ရဲထွေးကလတ်ထဲမှာလူအုပ်စုနဲ့ရိုက်နှက်ခံရမှုနဲ့တေဆုံးခဲ့ရတဲ့အပေါ်ရာဇသက်ကြီးဥပဒေပုံမှန် 302 အရာဆွဲဆိုထားတဲ့အမှုကိုရုပ်သိမ်းခွင့်ပြုခဲ့တာနဲ့ပတ်သက်ပြီးအာဂရီလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ဘက်ကစုံစမ်းတဲ့အခါမှာဒီအမှုမှာအာဂရီလိုက်စားမှုတွေရှိခဲ့တယ်ဆိုတာစစ်ဆေးပေါ်ပေါက်ခဲ့ပြီးရန်ကုန်တိုင်းဥပဒေချုပ်အပါအဝင်ဥပဒေအရာရှိတော်တော်များများအာဂရီလိုက်စားမှုတိုက်ဖြတ်ရေးဥပဒေနဲ့ဖမ်းဆီးခံခဲ့ရပါတယ်ဒီအမှုမှာတော့လက်ပေးတဲ့သူအပေါ်အမှုဖွဲ့အရေးယူခြင်းမရှိဘဲတရားလိုပြတတ်တဲ့အဖြစ်အစ်စစ်ခံမဲ့အခြေအနေပေါ်မှာလဲရှေ့နေကြီးဦးသိန်းတန်းဦးကအခုလိုရှင်းပြပါတယ
်ဒါကတော့သူကအမှုတက်တည်တိဆောက်တဲ့ prosecution ပေါ့ဗျာတကယ်လို့တရားစွဲဖွဲ့စည်းရတဲ့ဘောပါပဲဒါကကျွန်တော်တို့ကနိုင်ငံတော်တစ္ဆာဖောက်ပြပုံကံမှုတွေတောင်မှကျွန်တော်တို့ဖော်ပေါင်းထားပြီးတော့ကျင့်သုံးပြီး approve ပါပေါ့ဗျာအဲ့ဒီအာဏာဟိုတုန်းကမြို့နယ်ကောင်စီပေါ့နော်အဲ့ဒီမှာရှိတယ်အဲ့လိုလုတ်ကန်ပေးနိုင်တဲ့နေသားရှိတော့တရားစွဲဖွဲ့စည်းကတော့တက်တည်အောင်လို့ပုံမှန်တရားတည်ရတက်တည်ထင်ရှားပြလို့တာဝန်သူတို့ဘုံမော်ကြတယ်သူတို့ပြနိုင်တယ်များတက်တည်ပြမှာမဟုတ်ဒါလုံထုံးလုံပြီးကလုတ်တယ်လို့ကျွန်တော်ယူဆပါတယ်အဲ့တော့အဲ့ဒီလိုဆောင်ကော်မရှင်ဥရီရလည်းရှိနေတော့သူဥရီရဆောင်ရတာပဲဆောင်တဲ့ကိစ္စကိုလိုက်နာပါပေါ့နော်တရားစီရင်တာတော့ပြီးကြပေါ့နော်ဒါသူတို့ဖန်စီရေးဆောင်တယ်သူတို့သူရှိရတဲ့သူတို့ဖြစ်တယ်အဲ့တော့ကြားနာစစ်ဆေးနဲ့တရားရုံးကနော်ဒီတရားသူကြီးရဲ့စင်ကြုံတရားပေါ်တည်တာပေါ့ဒါကတော့အဲ့ဒီလိုဆောင်ကော်မရှင်ကတော့သူပြထမ်းတဲ့ပအနှင်းထားတဲ့ဥပဒေအာဏာရတကယ်ဆောင်တာပါ
အခုလိုမျိုးဥပဒေချုပ်အပေါ်ဖမ်းဆီးတရားစွဲဆိုတာသမရကနေယာရုကရက်ဆဲလိုက်တာနဲ့ပတ်သက်ပြီးမြန်မာနိုင်ငံရေးလေလာအခဲခတ်သူဒေါက်တာရမျိုးသိန်းကအခုလိုသုံးသပ်ပါတယ
်ဒီအဂရိလိုက်စားမှုကကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီအကြောင်းလဲမှာဒါကြီးမားတဲ့စိန်ခေါ်မှုတစ်ခုလို့မြင်တယ်အဲ့တော့လက်ရှိကျွန်တော်တို့လောင်တိုင်းဒေသကြီးဥပဒေချုပ်ကိုအဂရိလိုက်စားမှုနဲ့ပတ်သက်ပြီးတော့နော်အရေးယူလိုက်တာဟာအဲကျွန်တော်အများကျွန်တော်ဒါဟာအားရစရာကောင်းတဲ့ခြေလှမ်းတစ်ခုလို့မြင်တယ်ဒါပေမဲ့ဒီကပို့ပြီးတော့ပေါ့လေတော့ကျေကျေပြန့်ပြန့်တော့ပေါ်ထုတ်နိုင်လို့စုံစမ်းစစ်ဆေးအရင်းယူဆောင်ရွက်နိုင်လို့ဒီအသေးလေးလို့မြင်နေဟိုကျွန်တော်မြင်ကတော့ဒါဟာဟိုအလားလာကောင်းလာတယ်လို့တော့ကျွန်တော်မြင်ပါတယ်ဒါပေမဲ့ အဲ့ဒီအခြေအနေကိုနော်ဒီအစိုးရဘိုင်းကရောနော်လွှတ်တော်ဘိုင်းကရောနောက်အဂတိလိုက်ဆောင်မှုတိုက်ဖြတ်ရေးကော်မရှင်ဘိုင်းကရောဟိုအမိရဆုံးကြိုင်ပြီးတော့အကျိုးရှိအောင်တော်နိုင်မှုလိုအပ်တယ်လို့မြင်ပါတယ
်။ဟာသာတယောက်ဆောင်အောင်ရဲ့ထွေတည်ဆုံရမှုမှာအရေးမယူပဲအမှုပိတ်လိုက်တဲ့ကိစ္စနဲ့ဆက်ဆက်တဲ့ဆိုပြီးအဂတိလိုက်ဆောင်မှုတိုက်ဖြတ်ရေးကော်မရှင်ဘက်ကနေအဂတိလိုက်ဆောင်မှုတိုက်ဖြတ်ရေးဥပဒေနဲ့အမှုဖွင့်အရေးယူတဲ့အကြောင်းသတင်းထုတ်ပြန်အပြီးရန်ကုန်တိုင်းဒေသကြီးဥပဒေချုပ်ကိုတမရကယာရုတာဝင်းကရက်ဆဲလိုက်တာလည်းဖြစ်ပါတယ်ရှင်။